လတ်တော်အသီးသီးကနေဝင်ပြိုင်မြဲကိုယ်စားလှယ်လောင်းရည်မဲဆွယ်စည်းရုံးတဲ့ကာလကိုစတေမာရှေ့ရဲ့မနက်ဖြန်ကစပြီးလုံလိုက်ပြီလို့ရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပေမဲ့စည်းရုံးရေးလုပ်ငန်းတွေကိုကျမရဲ့အကန့်အသတ်တွေနဲ့ခွင့်ပြုသွားဖို့ရှိရဆိုတဲ့သတင်းကိုပြောပြပါပါကျွန်တော်ကတော့စောထပ်ပါ စတေမာရှိရကစားပြီးပြည်내နဲ့တိုင်းအသီးသီးကရွေးကောက်ပွဲဝင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေမဲဆွယ်စည်းရုံးတာကိုစတင်နိုင်ပြီလို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကမနေ့ကစတေမာ6ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပေမဲ့ကိုဗစ်ကရောဂါအကန့်အသတ်တွေကြောင့်ပါတီအများစုကစိုးရိမ်နေကြပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကလူရောက်90%မပိုပဲမဲဆွယ်စည်းရုံးနိုင်တယ်လို့ဖြေလျှော့ပေးခဲ့ ဒီလိုအခက်အခဲတွေကိုအင်အားကြီးပါတီတွေကကျော်လွှားနိုင်ပေမဲ့ပါတီငယ်တွေနဲ့တတိပုဂ္ဂလပါတီတွေကတော့စင်ခေါ်မှုတွေရှိကြောင်းရွေးကောက်ပွဲလေးလာရင်းနဲ့ပညာပေးအဖွဲ့ဖြစ်တဲ့ Rainmaker Organization အမှုဆောင်ဒါရိုက်တာဒေါ်အေးတနာအောင်က VOA ကိုပြောပါတယ်။
ဒီလိုဒီအောင်ရေးဆင်းတဲ့အခါမှာဒီအတွက်အဖြစ်စံတာတယ်ဒီစစ်ဆေးရေးကိစ္စအဆင့်ကိုကြောက်ဖြစ်ရမယ်ဆိုတဲ့အခါကျတော့ဒီပါတီငယ်လေးတွေသူတို့ရဲ့နေရာကြီးမှုတွေပေါ့ဒီမျိုးစီရင်ရေးဆင်းတဲ့အချိန်မှာတကယ်ကိုအဆင့်ကောင်းလို့အစီအမအောင်တော့နော်ပါတီလေးရဲ့အနေနဲ့ဒီလိုဒီတက်ရောက်မှုရှိတယ်နဲ့ဆန္ဒကိုတုံးဆက်မှုပိုင်းမှာလည်းနောက်တစ်ခါလီးတင်လာဖို့အဲ့ဒါတွေကတော့
မစိုးဝေးပဲမဲဆွယ်ရဖို့ရှိရကြောင်းဒါဟာပါတီတိုင်းအတွက်စိန်ခေါ်မှုဖြစ်ပေမဲ့ဒါကညီတူညီမျှအခြေအနေသာဖြစ်ကြောင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဒုဥက္ကဋ္ဌဒေါက်တာဇော်မြင့်မောင်ကစက်တင်ဘာ4ရက်မှာပြောခဲ့တာပါ။
အဲ့တော့ COVID-19 ကလည်းဤရာကစိန်ခေါ်မှုအစ်စ်တယ်။ကျွန်တော်တို့မှစိန်ခေါ်မှုအစ်စ်မဟုတ်ဘူး။အမေရိကတို့လည်းရုပ်ောက်ဝဲရှိတယ်စိန်ခေါ်မှုအစ်စ်။အဲ့တော့ပါတီတိုင်းအစ်စ်ပါ။ဘယ်သူမှဘယ်သူအတာရတာမရှိဘူး။pandemic ဖြစ်နေတဲ့ယောဂကလတ်ချိန်ကြီးတစ်ခုမှာစီယုံရေလုပ်တဲ့ရွေးကောက်ပွဲဖြစ်တယ်မဖြစ်ပဲဆိုတာကတော့အစိုးရရောပြည်သူရောကျန်းမာရေးဌာနပေါ့သက်ဆိုင်ရာဌာနတွေအားလုံးကဒီကိုဗစ်ကိုဘယ်တော့တားနိုင်တယ်လဲဆိုတဲ့ပုံမှန်လည်းမူတည်နေနေတူပါ2020ရွေးကောက်ပွဲကတော့ပြည်ထောင်မှုကြီးမားမယ်ပြည်သူတွေလည်းအရင်ကတည်းကရှုံနေတယ်စိန်ခေါ်မှုအသေးဖြစ
်ရွေးကောက်ပွဲမဲဆွယ်စီယုံရမယ်အချိန်မှာမြန်မာပြည်တွင်း COVID-19 အတည်ပြုလွန်တာ1400ကျော်လာပြီးသေဆုံးသူရေအတွက်ကလည်း10ယောက်ထိရှိလာပါတယ်2020ရွေးကောက်ပွဲမဲဆွယ်စည်းရုံးဝင်ကိုစက်တင်ဘာ10ရက်မနက်6နာရီကစတင်နိုင်ပြီးနိုဝင်ဘာ6ရက်12နာရီအထိနိုင်ပေါင်း20ခွင့်ပြုပေးထားပါတယ်။တတိပုဂ္ဂလနဲ့နိုင်ငံရေးပါတီ90ကျော်ကလွှတ်တော်ကိုယ်စားလှယ်လောင်း6969ယောက်ဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။ကျွန်တော်ကတော့အစောထပ်ပါရန်ကုန်ကနေပြပို့ထားတာပါ။